ဆီးရီးယားနိုင်ငံအလပ်ပူမြို့ကိုဘုံရဲတိုက်ခိုက်မှုတွေဆုံးသတ်စေဖို့အတွက်ကုလသမဂ္ဂလူညွန်းကောင်စီရဲ့ဆုံးဖြတ်ချက်မူကြမ်းကိုရုရှားကနေပြီးတော့ဗီဒီယိုသုံးပြီးတော့ပယ်ချလိုက်ပါတယ်။သူထက်တန်ယုံတည်ကျဆုံးရှုံးမှုတွေကိုဆုံးသတ်သွားစေဖို့ကုလသမဂ္ဂဘက်ကကြိုးစားမှုကိုရုရှားဘက်ကနေပြီးတော့ဗီဒီယိုသုံးပယ်ချတာအခုဆိုလို့ရှိရင်၅ချိန်မြောက်ရှိသွားပြီဖြစ်ပါတယ်။ဆုံးဖြတ်ချက်မူကြမ်းစာသားကိုတော့ပြင်သစ်နဲ့စပိန်တို့ကပြင်ဆင်လာဖြစ်ပြီးတော့နိုင်ငံပေါင်း50ရဲ့ထောက်ခံမှုကိုလည်းရထားပါတယ်။ဆီးရီးယားဆူရနဲ့ဒီရုရှားပါဝင်သူ့ကိုထောက်ခံသူတွေကတော့ဒီဘုံကျဲတက်ခိုက်မှုတွေဟာကျမ်းဖက်ဝါဒီတွေကိုချိန်မုံတက်ခိုက်နေတဲ့လုပ်ရဖြစ်တယ်ဆိုပြီးတော့အကြောင်းပြပြောဆိုနေတဲ့အကြောင်းနယူးယောက်ကုလသမဂ္ဂဒီမဲခွဲတဲ့အစည်းအဝေးကိုရောက်လာတဲ့ပြင်သစ်နိုင်ငံကြီးဝန်ကြီးယွန်မတ်အေအီယောက်ကပြောပါတယ်ဒါမှမဟုတ်ဒီပြောဆိုချက်ဟာမမှန်ကန်ဘူးဆိုပြီးတော့သူ့ရဲ့လုပ်ရတွေကိုပြင်သစ်နိုင်ငံကြီးဝန်ကြီးကပြစ်တင်ဝေဖန်ပါတယ်တကယ်တော့ဆီးရီးယားသမ္မတဘရှာအယ်အာဆတ်ဟာကျမ်းဖက်ဝါဒီကိုချိန်မုံတိုက်ဖြတ်နေတာမျိုးမဟုတ်ဘဲနဲ့ပို့ပြီးတော့အခြေအနေတွေဆိုးလာအောင်ဖန်တီးနေသူဖြစ်တယ်လို့ပြင်သစ်နိုင်ငံကြီးဝန်ကြီးကပြောပါတယ်